This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
Radio NUG သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစေအာနာရှင်ဘီတို့မှခင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ Radio NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်မင်္ဂလာမနက်ခင်ပါခင်ဗျာအခုချိန်ကစတင်ပြီး2025ခုနှစ်ဇူလိုင်လ15ရက် Radio NUG ရဲ့မနက်ပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်ပထမဆုံးအနေနဲ့စီရီသတင်းကောင်းထုတ်ချက်တွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာမင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့ဘာဆောင်မျိုးသိန်းတိုက်ပွဲနောက်ဆုံးလက်ကျန်တက်စခန်းခလာရ135တက်ရင်ကိုထိုးစစ်ဆင်တိုက်ခိုက်နေတဲ့သတင်းကိုတင်ပြပေးပါမယ်ကရင်ပြည်ဘာဆောင်မျိုးသိန်းတိုက်ပွဲအတွင်နောက်ဆုံးလက်ကျန်စစ်ကောင်စီရဲ့ခလာရ135တပ်ရင်းကိုထိုးစစ်ဆင်တိုက်ခိုက်နေပြီးတော့စစ်ကောင်စီတပ်သား2ဦးအရှင်ဖမ်းဆီးရမိထားတယ်လို့အလဲပိုင်းတိုင်းအထူးစစ်စင်ရေးတပ်ဖွဲ့ထံမှသိရပါတယ်။ဇူလိုင်လ9ရက်နေ့မှာခလာရ135တပ်ရင်းကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ရမှာအလဲပိုင်းတိုင်းအထူးစစ်စင်ရေးတပ်ဖွဲ့ကစစ်ကောင်စီတပ်သား2ဦးကိုအရှင်ဖမ်းဆီးရမိခဲ့ပြီးတော့အခြားမဟာမိတ်တပ်ဖွဲ့များကလည်းဖမ်းဆီးရမိထားတာတွေရှိတယ်လို့ဆိုပါတယ်။ဖားဆောင်မျိုးမှာရှိတဲ့ခလာရ134နဲ့ခလာရ135စခန်းသိမ်းတိုက်ပွဲများမှာအလဲပိုင်းတိုင်းအထူးစစ်စင်ရေးတပ်ဖွဲ့ကရဲဘော်10ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးတော့စေကူသားမှုခံယူနေရကအခြားမဟာမိတ်တပ်ဖွဲ့များလည်းထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့သိရပါတယ်။2024ခုနှစ်နှစ်ကုန်ပိုင်းကစတင်ပြီးအလဲပိုင်းတိုင်းအထူးစစ်စင်ရေးတပ်ဖွဲ့ဟာဒေသခံညီနောင်မဟာမိတ်များနဲ့အတူဗောလက်ခဲဖားဆောင်စစ်ဒေသများမှာစစ်စင်ရေးများပူးပေါင်းလှုပ်ဆောင်လျက်ရှိပြီးတော့ပြီးခဲ့တဲ့ဒီဇင်ဘာလ30ရက်နေ့မှာရဲဘော်တအူးကြဆုံးခဲ့ရတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ညောင်လေးပင်ပဇွန်မြောင်းရွာမှာစစ်ကောင်စီတပ်နဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့အကြမ်းဖက်စစ်ဗိုလ်တအူးတိုက်ဆုံတဲ့တရင်ကိုတင်ပြပေးပါမယ်။2025ခုနှစ်ဇူလိုင်လ12ရက်နေ့မနက်8နာရီမိနစ်40ခန့်မှာညောင်လေးပင်မြို့နယ်ပဇွန်မြောင်းကျေးရွာအထက်ပိုင်းမှာရှိတဲ့ကြောင်ကြီးဖုံကြီးကျောင်းမှာစစ်ကောင်စီတပ်ဖွဲ့များဟာတော်ရလီဖုံကြီးကျောင်းဘက်ကို RPG 40မမနဲ့60မမလက်နက်များဖြင့်ပစ်ခတ်ဝင်ရောက်လာခဲ့ကြောင်း Fire Dragon မှသတင်းထုတ်ပြန်ထားပါသည်။အဲဒီလိုပစ်ခတ်ဝင်ရောက်လာမှုကြောင့် 3933 တက်ရင်မှရဲဘော်များနဲ့ထိတ်တိုက်တွိဆုံတိုက်ပွဲဖြစ်ပွားခဲ့ပြီးတော့တိုက်ပွဲဖြစ်ပွားနေစဉ်ညောင်လေးပင်ရှိခမာရ20တက်ရင်မှလက်နက်ကြီးများဖြင့်ပစ်ကူပီးခဲ့ကတာပြတ်တံတားဂိတ်မှ Drone ဖြင့်ဘုံဒီများချတိုက်ခိုက်ခဲ့တယ်လို့သိရပါတယ်တိုက်ပွဲဟာနေ့လယ်12နာရီခန့်မှာပြီးဆုံးခဲ့ပြီးတော့စစ်ကောင်စီဘက်မှဗိုလ်တအူတိုက်ဆုံးခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာဆက်လက်ပြီးဇီကုံမြို့အထက်ကတစ်ကစစ်ကောင်စီတပ်ဖွဲ့ဝင်တွေကိုပစ်ခတ်တိုက်ခိုက်ရမှာ၄ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ဇူလိုင်လ14ရက်နေ့နေ့လယ်တနာရီခွဲကန်မှာကံဘလူမြို့နယ်ဇီကုံမြို့အထက်ကတစ်မှာအထိုင်ကျတပ်ဆွေးထားတဲ့စစ်ကောင်စီနဲ့ပြူစောထီးများကိုတိုက်ခိုက်ခဲ့တယ်လို့ဒူဝွန် PDF ကတင်ထုတ်ပြန်ထားပါရီ။တိုက်ခိုက်မှုအတွင်အကြံဘတ်စစ်ကောင်စီဘက်မှ၄ဦးသေဆုံးပြီးတော့တဦးထွက်ပြေးလွတ်မြောက်သွားကာကာဗိုင်တနက်နှစ်လက် AK တနက်တစ်လက်နဲ့ Icon နှလုံးတို့ကိုတင်စီရရှိခဲ့တယ်လို့သိရပါရီ။အဆိုပါတိုက်ခိုက်မှုကိုကံဘလူခရိုင်လှုပ်ရှားပကဖဘူရတခေါ်ဘူပိုင်ချက်အဖွဲနဲ့ရေဦးနယ်ဒူဝွန်ပကဖဂျာဂျာတော်လိုင်းအဖွဲတို့ကပူးပေါင်းလှုပ်ဆောင်ခဲ့တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးတော့တညောင်တပ်အားပေးခွဲယုံကိုထွက်လာတဲ့စစ်ကောင်စီရင်တန်းကိုမိုင်းဆွေးတိုက်ခိုက်ခဲ့ရမှာ9ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်မကွေးတိုင်းစိတ်ဖြူမြို့မှာတညောင်တပ်အားပေးခွဲယုံကို ထွက်လာတဲ့ကာလီစီပါစစ်ကောင်စီရင်တန်းကိုမိုင်းဆွေတိုက်ခိုက်ခဲ့ရမှာ9ဦးသေဆုံးခဲ့တယ်လို့တခင်ဖိုးလာကြီးတပ်ခွဲကထုတ်ပြန်ထားပါတယ်။ဇူလိုင်လ10ရက်နေ့ကစိတ်ဖြူမြို့မှာထွက်လာတဲ့အင်အား90ပါစစ်ကောင်စီရင်တန်းကိုမိုင်းဆွေတိုက်ခိုက်ခဲ့ရမှာ9ဦးသေဆုံးပြီးတော့3ဦးဒဏ်ရာအပြင်းထန်ရရှိခဲ့တယ်လို့ဆိုပါတယ်။အဲဒီနောက်ည10:35မိနစ်မှာစစ်ကောင်စီတပ်အထိုင်ချထားတဲ့တအားပေးခွဲယုံနဲ့ကင်းပုံထွက်ဝေါ်ရာနေရာများကို60မမလက်နက်ကြီးများဖြင့်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့သိရပါတယ်။၎င်းတိုက်ခိုက်မှုအတွင်းစစ်ကောင်စီတပ်သား5ဦးဒဏ်ရာရခဲ့ကာ3ဦးထပ်မံသေဆုံးသွားတယ်လို့ဆိုပါတယ်။ယခုတိုက်ခိုက်မှုများကိုတခင်ဖူလာကြီးတက်ခွဲ6နဲ့ပခုတ်ကူခရိုင်အမှတ်4တက်ရင်တက်ခွဲ1တက်ခွဲ2တို့ကပူပေါင်းလှုပ်ဆောင်ခဲ့တာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ဒီမော့ဆူမြို့နယ်မှာစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်အရက်သားစီကံပျက်စီးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။2025ခုနှစ်ဇူလိုင်လ14ရက်နေ့မနက်တနာရီကမ်းမှာအကြံဘတ်စစ်ကောင်စီမှဒီမော့ဆူမြို့နယ်အတွင်းလေကြောင်းတိုက်ခိုက်မှု3ချိန်ပြုလုပ်ခဲ့ကြောင်း CTER KNI မှတရင်ထုတ်ပြန်ထားပါသည်အဆိုပါတိုက်ခိုက်မှုများကြောင့်အရက်သား2ဦးဒဏ်ရာရရှိခဲ့ပြီးတော့အရက်သားစီကံတစ်ခုအဆောက်အုံနှလုံးပျက်စီးကမော်တော်ယာဉ်တစ်စီးလည်းထိခိုက်ပျက်စီးခဲ့တယ်လို့သိရပါသည်လေကြောင်းတိုက်ခိုက်မှုများဟာနေရာ3ခုကိုပိတ်မတ်ထားပြုလုပ်ခဲ့ပြီးတော့ပေါင်200ခန့်အလေးချိန်ရှိတဲ့ဗုံးများကိုအသုံးပြုခဲ့တယ်လို့ဆိုထားပါသည်ခင်ဗျာဆက်လက်ပြီးတော့ကောလင်းမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ခလီတအုပ်ပါဝင်4ဦးတန်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းကောလင်းမြို့နယ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ခလီတအုပ်ပါဝင်4ဦးထိခိုက်တန်ရာရရှိခဲ့တယ်လို့ကောလင်း People Defense Force ကထုတ်ပြန်ထားပါတယ်။ဇူလိုင်လ14ရက်နေ့မနက်4:38မိနစ်အချိန်မှာတတအုပ်လေတဲမှတက်လာတဲ့ Jet Fighter တစ်စီးဖြင့်ကောလင်းအရှိချမ်းဒိုးပင်ရွာအနီးကိုလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တယ်လို့ဆိုပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်ခလီငယ်တအုပ်အမျိုးသမီးတအုပ်နဲ့အမျိုးသား2ဦးထိခိုက်တန်ရာရရှိခဲ့တအူးမှာဒံယာပြင်းထန်တယ်လို့သိရပါတယ်။ဒါအပြင်စီပေါစာကားနှစ်စီးထမင်းဆိုင်တဆိုင်အပါဝင်ထိခိုက်ပျက်စီးဆုံးရှုံးမှုများစွာရှိခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့မော်ချီမှာစစ်ကောင်စီမှလေကြောင်းတိုက်ခိုက်မှုပြုလုပ်ရာမှာအရက်သားပြည်သူ6ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။2025ခုနှစ်ဇူလိုင်လ14ရက်နေ့နေ့လယ်2နာရီခန့်မှာအကြံဘတ်စစ်ကောင်စီမှကရင်ပြည်နယ်မော်ချီမှာနောက်ထပ်လေကြောင်းတိုက်ခိုက်မှုတစ်ခုပြုလုပ်ခဲ့ကြောင်း CDER ကရင်ပြည်မှာတရင်ထုတ်ပြန်ထားပါသည်အဆိုပါလေကြောင်းတိုက်ခိုက်မှုကြောင့်အမျိုးသမီး9ဦးနဲ့အမျိုးသား12ဦးသေဆုံးခဲ့ပြီး3ဦးဒဏ်ရာရရှိခဲ့တယ်လို့သိရပါသည်ထို့တိုက်ခိုက်မှုဟာမော်ချီမြို့အတွင်း၈ကြိမ်မြောက်လေကြောင်းတိုက်ခိုက်မှုဖြစ်ပြီးတော့လူပေါင်း30ရဲ့အသက်ကိုဆုံးရှုံးစေခဲ့ပြီးဖြစ်တယ်လို့ဖော်ပြထားပါသည်ဇူလိုင်လအတွင်းကရင်ပြည်နယ်မှာလေကြောင်းတိုက်ခိုက်မှုများကြောင့်ခလီငယ်များအပါအဝင်အရက်သား15ဦးထပ်မံသေဆုံးခဲ့တယ်လို့သိရပါပါတယ်ခင်ဗျာဆက်လက်ပြီးတော့တီဘောကိုစစ်ကောင်စီထပ်မံပုံချေဒေသခံ2ဦးသေဆုံးပြီးတော့2ဦးဒဏ်ရာရတဲ့တဲ့င်းကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်း TNL ထိန်းချုပ်နယ်မြေတီဘောမြို့ကိုစစ်ကောင်စီကလေကြောင်းကနေထပ်မံပုံချေတိုက်ခိုက်ခဲ့တာကြောင့်ဒေသခံ2ဦးသေဆုံးပြီး2ဦးဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ဇူလိုင်လ14ရက်နေ့ညနေ6နာရီဝန်းကျင်မှာတီဘောမြို့လာရှိုးမန္တလေးလမ်းပေါ်ကတီဘောဖုံးဆိုင်အနီးနဲ့ရွှေလုံးအလှပြင်ဆိုင်အနီးကိုစစ်ကောင်စီက Jet Fighter နဲ့ဘုံနှလုံးကျဲချတိုက်ခိုက်ခဲ့တာပါ။ဘုံကျဲတိုက်ခိုက်မှုကြောင့်ရွှေလုံးဆိုင်ပိုင်ရှင်နဲ့ဆိုင်ရှိမှာရှိနေတဲ့ Carry သမားတအူးတေဆုံးခဲ့ပြီးတော့ဒဏ်ရာရသူ2ဦးရှိခဲ့တာတအူးကစိုးရင်ရတယ်လို့သိရပါတယ်။ပြီးခဲ့တဲ့ဇူလိုင်လ4ရက်နေ့ကလည်းတီဘောမြို့ကိုစစ်ကောင်စီတပ်ကပေါင်250ဘုံနှလုံးကျဲချတိုက်ခိုက်ခဲ့ရမှာအစိုးရအဆောက်အအုံ5လုံးနဲ့နေအိမ်8လုံးထပ်မံထိမှန်ပျက်စီးခဲ့ရသေးတယ်လို့သိရပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့ဘားဆောင်နဲ့ဘောလက်ခဲမျိုးကတိုက်ပွဲများအတွင် KNDF တပ်ရင်း15မှာရဲဘော်2ဦးကြာဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ဘောလက်ခဲမျိုးနဲ့ဘားဆောင်မျိုးကတိုက်ပွဲများအတွင်ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF တပ်ရင်းအမှတ်15မှာရဲဘော်2ဦးကြာဆုံးခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ရဲဘော်ခွန်ဟဲတီလင်းခေါ်ဂျေဆန်ဟာဘောလက်ခဲစစ်စင်ရေးတစ်ခုအတွင်စစ်ကောင်စီတပ်စခန်းကိုဝင်ရောက်တိုက်ခိုက်ချေမုန်းစဉ်လေရင်ဖြင့်ပုံကျဲခံခဲ့ရတာကြောင့်မတ်လ20ရက်နေ့မှာမြင်းမြတ်စွာကြာဆုံးခဲ့တယ်လို့ဆိုပါတယ်။အလားတူရဲဘော်စောစာပွဲမှုခေါ်ခူးထိုးရေဟာလည်းဖားဆောင်စစ်စင်ရေးမှာတာဝန်ထမ်းဆောင်ရင်းစစ်ကောင်စီက drone ဖြင့်တိုက်ခိုက်မှုကြောင့်ဇွန်လ23ရက်နေ့မှာမြင်းမြတ်စွာကြာဆုံးခဲ့ရတာဖြစ်ပါသည်။ဖားဆောင်ဘောလက်ခဲလီလာတာတိုက်ပွဲများအတွင် KNDF တပ်ရင်း15မှရဲဘော်2ဦးကြာဆုံးခဲ့ရတဲ့အပြင်ကိုလဲအင်ကာဆုံးရှုံးသူ2ဦးနဲ့ထိခိုက်ဒဏ်ရာရရှိသူ12ဦးရှိခဲ့တယ်လို့သိရပါသည်။တော်လန်ရေးအပေါ်တာဝန်ကြေပွန်စွာထမ်းဆောင်ရင်းကြာဆုံးခဲ့ရတဲ့ရဲဘော်2ဦးအားကျန်ရစ်သူမိသားစုနဲ့ထပ်တူဝမ်းနည်းရပြီးတော့အာဇာနည်တရားကောင်းများအဖြစ်အစဉ်လေးစားအသိမှတ်ပြုမှတ်တမ်းတင်ပါကြောင်း KNDF တပ်ရင်း15ကထုတ်ပြန်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းကောင်းနှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
သတင်းတောက်
စီးရီသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုမင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာ
။ Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးသတင်းအနေဖြင့်တော်လိုင်းရေးအောင်မြင်ဖို့အစွမ်းကုန်ကြိုးစားနေပြီးဝင်ကြီးအများစုပြည်ရင်းကတော်လိုင်းရေးလှုပ်ရှားနယ်မြေတွေမှာအလုပ်လုပ်နေကြပြီလို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။တော်လိုင်းရေးအောင်မြင်ဖို့အစွမ်းကုန်ကြိုးစားနေပြီးဝင်ကြီးအများစုသည်ပြည်ရင်းကတော်လိုင်းရေးလှုပ်ရှားနယ်မြေတွေမှာအလုပ်လုပ်နေကြပြီလို့ပညာရေးနဲ့ကျန်းမာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးပမောက္ခဒေါက်တာဇော်ဝေဆိုကဇူလိုင်လ23ရက်မှာပြုလုပ်တဲ့အောင်ပွဲသစ်စီပဲခူးတနင်္သာရီကမ်ပိန်းဖွင့်ပွဲအခမ်းအနားမှာဆိုပါတယ်အများကပြောကြတဲ့ NUG ကိုအားမရဘူးဆိုပြီးကျွန်တော်တို့လည်းအစွမ်းကုန်ကြိုးစားနေပါတယ်ကျွန်တော်မြန်မာပြည်ထဲကိုပြန်ရောက်နေတာကNUG ရဲ့ပြုပြင်ပြောင်းလဲမှုလုပ်ငန်းစဉ်တွေကတစ်ခုဖြစ်ပါတယ်ကျွန်တော်အခုပြန်ရောက်နေတဲ့နေရာဆိုအရင်ကဝင်းကြီးတစ်ပါးပဲရှိပါတယ်အခုဆို6ယောက်ရှိပါပြီအလုပ်တွေလုပ်နေတယ်အားလုံးကိုထိန်းချောင်းဖို့ပါပတ်သုံးလုံးကိုလည်းထိန်းချောင်းဖို့ပါအားလုံးလည်းစိုးနေတာမဟုတ်ပါဘူးကောင်းတဲ့နေရာတွေလည်းရှိပါတယ်ဆိုးတဲ့နေရာကိုထိန်းကြီးဖို့တွေလုပ်နေတယ်လို့ဝင်းကြီးကပြောပါတယ်ဒါအပြင်တိုင်းရင်းသားတော်လိုင်းအင်အားစုခေါင်းဆောင်များကို3လလုံလုံသွားရောက်တွေ့ဆုံခဲ့ပြီးဆွေးနွေးညှိနှိုင်းမှုများလှုပ်ဆောင်ခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဒေါက်တာဇော်ဝေဆိုးကအသိပေးဆိုပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်ငလင်ဘေးဒဏ်သင့်မိသားစုအများစုဟာစားနပ်ရိက္ခာအကူအညီတွေအပေါ်ကိုအားထားနေကြရစေဖြစ်တယ်လို့ UN မြန်မာထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။ငလင်ကြီးလှုပ်ခတ်ပြီးရက်ပေါင်း100ကျော်ကြာခဲ့တာတောင်မှတက်ရောက်မှုတွေကိုနက်နက်ရှိုင်းရှိုင်းခံစားနေကြရစေဖြစ်ပြီးငလင်ဘေးသင့်မိသားစုတော်တော်များများဟာလည်းစားနပ်ရိက္ခာအကူအညီတွေအပေါ်ကိုအားထားနေကြရစေဖြစ်ကအခုလိုမိုးရင်းရောက်လာချိန်မှာအရာရာဟာပိုခက်ခဲလာပါတယ်လို့ United Nations မြန်မာမှသတင်းထုတ်ပြန်ပါတယ်။လက်ရှိအချိန်ထိ2025ခုနှစ်လူသားချင်းစာနာမှုဆိုင်ရာလိုအပ်ချက်များနှင့်တုံ့ပြန်ရေးအစီအစဉ်အတွက်လိုအပ်သောရန်မုံငွေ၏၁၂ရာခိုင်နှုန်းသာရရှိထားပြီးငလင်အတွက်နောက်ဆက်တွဲရန်မုံငွေတောင်းခံလွှာအတွက်36.5ရာခိုင်နှုန်းသာရရှိထားတယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးအကြံဖတ်ဆေအိုစုကအရသာပြည်သူများအပေါ်ပြစ်မှတ်ထားတိုက်ခိုက်မှုများဆက်လက်မြင့်တက်နေတဲ့သတင်းကိုတင်ပြပေးပါမယ်။အကြံဖတ်ဆေအိုစုကအရသာပြည်သူများအပေါ်ပြစ်မှတ်ထားတိုက်ခိုက်မှုများမှာယခင်သတင်းပတ်တွင်လည်းဆက်လက်မြင့်တက်နေဆဲဖြစ်သည်ကို AAPP လေးလာဆောင်ကြည့်မှုအရာတွေ့ရတယ်လို့ဆိုပါတယ်။ဇူလိုင်လ၈ရက်နေ့ကတနင်္သာရီတိုင်းရေပြူမြို့နယ်ကော့လိုင်ကျေးရွာနှင့်မယန်းချောင်းကျေးရွာကိုဆေအိုစုကလက်နက်ကြီးများဖြင့်ပစ်ခတ်ခဲ့သောကြောင့်ကလင်းငယ်၃ဦးအပါအဝင်မိသားစုဝင်၄ဦးတို့မှကြီးစားထိမှန်၍သေဆုံးခဲ့ပါသည်ထိုနေ့တွင်ပင်မန္တလေးတိုင်းမိုးကုံးမြို့နယ်ကိုလေကြောင်းဖြင့်ဘုံကျဲတိုက်ခိုက်ခဲ့သောကြောင့်ပြည်သူ၃ဦးသေဆုံးခဲ့သည့်အပြင်ဇူလိုင်လ၉ရက်နေ့ကလည်း၎င်းမြို့နယ်ကိုလေကြောင်းဖြင့်ထပ်မံဘုံကျဲခဲ့သောကြောင့်ကလေးငယ်၂ဦးသေဆုံးခဲ့ပါသည်အလားတူဇူလိုင်လ၉ရက်နေ့မှာကယားပြည်နယ်ဖားဆောင်မြို့နယ်လိုလော်ထီကျေးရွာကိုလေကြောင်းကနေတိုက်ခိုက်ခဲ့သောကြောင့်ကလေးငယ်အပါအဝင်ဒေသခံ၅ဦးသေဆုံးခဲ့ကြောင်းသိရပါသည်ဇူလိုင်လ၁၇ရက်နေ့၌စကိုင်းမြို့နယ်လင်းတလူကျေးရွာရှိစစ်ဆောင်ဦးရေ၁၀၀ကျော်ခုံလုံးနေသည့်ဘုံကြီးကျောင်းကိုစေအုပ်စုကလေကြောင်းဖြင့်ဘုံကျဲတိုက်ခိုက်ခဲ့သောကြောင့်ကလေးများအပါအဝင်လူ၂ဒါဇင်နီးပါးသေဆုံးခဲ့သလိုထိုနေ့တွင်ပင်ဝက်လက်မြို့နယ်ရေလင်မော်ကျေးရွာကိုလေကြောင်းတိုက်ခိုက်ခဲ့သဖြင့်ပြည်သူတဦးသေဆုံးခဲ့ပြီး၈ဦးထိခိုက်ဒဏ်ရာရရှိခဲ့ပါသည်ခင်ဗျာဆက်လက်ပြီးဇွန်လအတွင်းအကြံဖတ်ဆေးအုပ်စု၏လေကြောင်းနှင့်မြေပြင်တိုက်ခိုက်မှုများကြောင့်အမျိုးသမီး34ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။သတင်းမီဒီယာများမှအချက်အလက်စောင့်ကြည့်လေ့လာမှတ်တမ်းတင်ထားမှုများအရ2025ခုနှစ်ဇွန်လအတွင်းနိုင်ငံတော်အမျိုးသမီး34ဦးအသက်ဆုံးရှုံးခဲ့ကြောင်းမြမအမျိုးသမီးသမဂ္ဂမှသတင်းထုတ်ပြန်ထားပါသည်။အကြံဖတ်ဆေးအုပ်စု၏လေကြောင်းဖြင့်ဘုံကျဲတိုက်ခိုက်မှုကြောင့်18ဦးပြည်သူများ၏ရွာနှင့်နေအိမ်များအားပြစ်မှတ်ထားလက်နက်ကြီးပစ်ခတ်မှုကြောင့်17ဦးကြီးထိမှန်မှုကြောင့်2ဦးအကြံဖတ်စစ်တပ်၏တပ်ဖြတ်မှုကြောင့်2ဦးနှင့်မြေမြုံမိုင်းကြောင့်2ဦးတို့သေဆုံးခဲ့ရပြီးအသက်ဆုံးရှုံးခဲ့သည့်အမျိုးသမီး34ဦးထဲမှ4ဦးသည်အသက်18နှစ်အောက်များဖြစ်တယ်လို့ဖော်ပြထားပါသည်ထို့အပြင်အမျိုးသမီးပေါင်း49ဦးလည်းဒဏ်ရာရရှိခဲ့ပြီးအကြံဖတ်ဆေးအုပ်စု၏လေကြောင်းတိုက်ခိုက်မှုကြောင့်30ဦးလက်နက်ကြီးပစ်ခတ်မှုကြောင့်14ဦးကြီးထိမှန်မှုကြောင့်2ဦးမြေမြုံမိုင်းကြောင့်2ဦးအကြံဖတ်ဆေးအုပ်စု၏လက်အောက်ခံအုပ်ချုပ်ရေးမှု၏ရိုက်နှက်ခံရမှုကြောင့်2ဦးနှင့်လိမ်မိုင်းဆိုင်ရာအကြံဖတ်ခံရမှုကြောင့်2ဦးတို့ဖြစ်တယ်လို့သိရပါပါတယ်ခင်ဗျာ ယခုနောက်ဆုံးသတင်းအနေဖြင့် BBLA ရဲ့အသစ်ဖွဲ့စည်းလိုက်တဲ့တရင်တရင်စာအတွက်ကြီးကအုတ်ထုံနဲ့ vest တွေတက်ဆင်ပေးဖို့ Shield Our Comrades Campaign ရာဂိုင်းနှုန်းနည်းနေ၍လူလူဝင်းရံပေးရန်နှိုးဆော်တဲ့သတင်းကိုတင်ပြပေးပါမယ်။အသစ်ဖွဲ့စည်းလိုက်တဲ့တရင်တရင်စာအတွက်ကြီးကအုတ်ထုံနဲ့ vest တွေတက်ဆင်ပေးဖို့ Shield Our Comrades Campaign ကိုစတင်ခဲ့တာ။ Campaign ကာလတစ်လပြည့်လာတော့လဲ Campaign ရဲ့ target ပမာဏက51.9% သာရရှိထားသေးတယ်လို့ VBLA Venture ကအတည်ပြုဆိုထားပါတယ်။ Target ပမာဏနဲ့တော်တော်ဝေးဝေးမှာပဲရှိနေသေးတာကြောင့်အခက်အခဲတွေကြားကထောက်ပို့ပြည်သူတွေကိုပဲ campaign မှာအားဖြည့်ပေးကြဖို့အတွက်တိုက်တွန်းထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီမင်းစစ်သွေးနဲ့ Cashel တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ပြည်တွင်းသတင်းလေးကိုနားဆင်ကြရတာပဲဖြစ်ပါတယ်အခုဆက်လက်ပြီးတော့တော်လန်ရေးကဗျာကန်တာမှာ Black Ace ရေးသားထားပြီးလက်ဝဲခံစားတင်ဆက်ထားတဲ့မအောင်မြင်သေးတဲ့အိမ်ပြန်ခြင်းကိစ္စအတွက်ဆယ်မွန်ငါတို့အပြန်ဆိုတဲ့တော်လန်ရေးကဗျာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
မအောင်မြင်သေးတဲ့အိမ်ပြန်ခြင်းကိစ္စအတွက်ဆယ်မွန်ငါတို့အပြန်ငါအပြန်ဟာတကယ်ရောရှိလာပါတော့မလားလို့ငါတို့အိမ်ရှိရာပုံညက်ပန်းတွေကိုလမ်းမေးမိတယ်မင်းတွေတလောက်ထိများများရှေ့ထွက်လာလိမ့်မယ်လို့19နှစ်သားကဘာလို့မတွေးမိခဲ့တာလဲငါတယောက်တည်းတတိယကဘာစစ်ဖြစ်သွားပြီ Secret အတူအစတွေပုံများလာငါတယောက်တည်းရေခဲမြစ်တွေစီရောက်ခဲ့ပြီတဏှရာသီပတ်လုံးတောက်လောင်ခဲ့တာငါတယောက်တည်းအခိုးငွေ့တွေဖြစ်သွားပြီဖျားသခင်ကိုစကားစမြည်လျှောက်ပြောခဲ့တာဘသူယုံမလဲနင်းတွေမျက်ရည်ဖြစ်သွားပြီစောင်းအိမ်မအပြာတွေကိုငါရခဲ့တာခုချိန်တယောက်ကကောင်းငင်ပုံအကြောင်းလာမင်းရင်အိမ်ရှိတဲ့အရက်မျက်နှာကိုလက်ညှိုးထိုးပြမိမှာပဲငါအိမ်စားနေတာအိမ်စားလို့ဖို့တပွားပွားပြောနေတဲ့အမေဖြစ်ဖြစ်တင်ချာတွက်ဖို့တတိတိဆုနေတဲ့အဖေဖြစ်ဖြစ်မတို့အိမ်ရှိလမ်းကပြတ်သွားတယ်ပုံတထောင်ထောင်ကားတွေပဲဖြစ်ဖြစ်တကယ်ပါငါအိမ်စားနေတာတယောက်ထဲကန်းကောပန်းတွေပွင့်ပြီးတယောက်ထဲမီချေကတ်စ်တွေကုန်ခဲ့ပြီးပြီငါအိမ်ကိုပြန်မရောက်နိုင်တော့တဲ့ငါတံမြာပေါင်းတဲ့ကငါအယုံဖြစ်ပြီးအိမ်ကငါပြန်မရောက်နိုင်တော့တဲ့ဗီဒီယိုဂိမ်းတွေကနောက်ဆုံးစသိမ်းခံဖြစ်သွားရင်အဲ့ဒီအတွင်းနဲ့တောင်းနေတွေ့ရင်ငါပိတ်မကန်ဖြစ်တော့အဲ့ဒီအတွင်းနဲ့မနက်3နာရီထိုးဖို့ညံလာညညပထမ်းရစ်တန်နေပိုကျဲလာယထာစအတွက်တော့ဘိန်းလုံးတွေဟာဘူတာကိုလွမ်းစိတ်နဲ့ငိုကြသေးလားဖျားထက်တန်လန်းဟာပိုတိလိမ့်မယ်ငါလိုအိမ်ပြေးကောင်းတဲ့အတွက်တော့ဖျားနဲ့တန်လန်းငါတို့လောက်သိနိုင်မှာမလားငါမအောင်မြင်တဲ့သားပျော်ကျသွားတဲ့ရေခဲမှုဒီထက်ပိုဝေးလေဒီထက်ပိုမဝေးတော့ပါဘူးငါအမေညက်ရေအဖေမတော့ဖြစ်တဲ့ဝီစကီကွက်ထဲပြုတ်ကျသွားတဲ့ရင်ကောင်မပြောင်းရွှင်ရတဲ့နှွေနှောင်ညနေဖာလူတာညှို့ချသွားတဲ့ဖျားစင်ကစပယ်တပွင့် Holding coffee ငါတို့အိမ်ပြန်ကြရအောင်ငါလေတိုင်တိုင်းလဲလဲချသွားတဲ့အလန်တိုင်းမခေါ်ပြတဲ့ဖုန်းနံပါတ်တစ်ခုကိုကြည့်မိတိုင်းညရေခဏခဏကြာရမစားဖြစ်ခဲ့တဲ့တရသီးတွေကြောင့်အမေကိုပြောပြခြင်းသေးတယ်ငါမိုးအောင်ရေရှားရုံကိုရောက်တော့မှခေါင်းမိုးမလုံးအိမ်ရဲ့မိုးသည်ညတွေလွမ်းမိခဲ့ပေါ့ငါအဖေနဲ့ညီလေးမိုးရောပေါက်တွေပါကြတော့ငါတို့အိမ်ရပေါ်မှာဝတ္ထုစာအုပ်ကိုခံထားငါဖတ်နေနိုင်ခဲ့သေးတာပဲ Holding coffeeငါတို့အိမ်ပြန်ကြရအောင်ငါကမိသားစုအတွက်ဖောက်ပြန်ရည်သမားအာနာရှင်စနစ်ကိုတော်လန်မယ်ပြောပြီးအမေအိတ်ပြင်းတမောင်ကြီးအဖေအိတ်မြာချင်းဖြားနာစိတ်ကိုကောက်သွေးဆုပ်ယူသလိုယူခဲ့မိအခုငါအိမ်ပြန်နေတဲ့သားတယောက်ပါလူမဖတ်တဲ့ကြံရည်ရေးပြီးအမေမကြိုက်တဲ့တနတ်ပြစ်လက်ချင်ရင်အဖေတားထားတဲ့ secret တွေရှို့နေမိငါတကယ်အိမ်ပြန်ရောက်ချင်နေပြီ19နှစ်သားငါ့ကို29နှစ်အရွယ်ငါပြောပြောပြီးမျက်ရည်စာကြီးငန်းရကြရင်အရာကလိုက်တက်စီညပြပြလဲယူနေစီရောက်ရောက်သွားသေးတယ်ထင်ပါရဲ့ငါဆက်ပြီးမစည်းစင်းချင်တော့ရည်ပါ Holding coffee ဘလို့မိုးလီဝတ္တသတိပေးကြညာချက်ဖြစ်ပါစေငါတို့တကယ်အိမ်ပြန်ကြရအောင် Black X.
Radio NUG မှာဆက်လက်အတန်းလွှင့်နေပါတယ်။အခုဆက်လက်ပြီးတော့မြန်မာ့ရွေးခရိုနီကယ်ဇူလိုင်23မြင်ကွင်းဖြစ်တဲ့ကမ္ဘာနိုင်ငံရေးအခြေအနေနဲ့မြန်မာနိုင်ငံရဲ့အကြက်တဲဆိုတဲ့မူမခဆောင်းပါးကိုရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံရဲ့အကြက်တဲတနည်းအားဖြင့်ပြောရရင်မြန်မာနိုင်ငံပြည်တွင်းစစ်မီတောက်လောင်နေတဲ့အချိန်ဟာကမ္ဘာကြီးမှာလဲစစ်ပွဲကြီးတွေလူမျိုးတော်တပ်ဖြတ်မှုတွေနဲ့ဒုတိယကမ္ဘာစစ်ပြီးတဲ့နောက်ကမ္ဘာစစ်ကြီးရဲ့ကြောက်ကမ္ဘာလူမျိုးကိုတကြောပြန်ချင်းကပ်လာနေတဲ့အချိန်မျိုးဖြစ်နေပါလေ။ဒုတိယကမ္ဘာစစ်ကြီးပြီးတဲ့နောက်နှစ်ပေါင်း80ကာလအတွင်းပြင်းထန်တဲ့စစ်ပွဲတွေကမ္ဘာစစ်ဖြစ်ဖို့အန္တရာယ်ရှိတယ်ဆိုတဲ့အချက်တဲထိတ်တိုက်အားပြန်မှုတွေလုံးဝမရှိခဲ့တာမဟုတ်ပေမဲ့လေ။အခု2022ခုနှစ်နောက်ပိုင်း3နှစ်တာကာလမှာတော့အားပြန်မှုဒေသအလိုက်လက်နက်အင်အားအများပြားသုံးပြီးနှစ်နှစ်ချီကြာမြင့်တဲ့စစ်ပွဲကမ္ဘာအင်အားကြီးနိုင်ငံတွေနောက်ကနေလက်နက်နဲ့ငွေထောက်ပံ့ပြီးရန်ဘတ်နိုင်ငံတွေစစ်ပွဲနဲ့နှင်မုံပြီးအင်အားချင်းနဲ့အောင်လှုပ်ဆောင်ကြတဲ့ဖြစ်တွေလည်းရှိခဲ့ပါလေ။ဥပမာအားဖြင့်1950ခုနှစ်ကျော်မှစတင်ဖြစ်ပွားပြီးနှစ်နှစ်ကျော်သုံးနှစ်ကြာမှပြီးဆုံးခဲ့တဲ့ကိုရီးယားကျွန်းဆွယ်စစ်ပွဲ။မြောက်ကိုရီးယားကတောင်ကိုရီးယားကိုစတင်ဝင်ရောက်တိုက်ခတ်ခဲ့ရာကကုလသမဂ္ဂဆုံးဖြတ်ချက်နဲ့အတူအမေရိကန်ကဝင်ရောက်တိုက်ခတ်ခဲ့တဲ့စစ်ပွဲမှာတရုတ်တပ်မြောက်ကိုရီးယားလက်နက်ကိုင်တပ်နဲ့တစ်ဖက်မှာတောင်ကိုရီးယားတပ်နဲ့အမေရိကန်တပ်တွေနှစ်ဖက်ပြင်းပြင်းထန်ထန်တိုက်ခတ်ခဲ့ကြတာဖြစ်ပါလေ။အဒီနောက်1963ခုနှစ်မှာကျူဘာဒုံးလက်နက်ရေးခင်းမှာဆိုဗီယက်ပြည်တော်စုနဲ့အမေရိကန်တို့စစ်မှတ်ခင်းကြတော့မလားလို့ကမ္ဘာကစိုးရင်ရောက်တဲ့အနေအထားအထိဖြစ်ပျက်ခဲ့တာဖြစ်ပါတယ်။အရင်နောက်ကမ္ဘာအင်အားကြီးနိုင်ငံတွေအနေနဲ့အနုပြုလက်နက်တွေအပြိုင်ဆိုင်သုတေသနပြုစမ်းသပ်လုပ်ဆောင်ခဲ့ကြပြီးကမ္ဘာကြီးမှအနုပြုလက်နက်ပိုင်ဆိုင်တဲ့နိုင်ငံတွေအများအပြားပေါ်ထွက်လာခဲ့တာဖြစ်ပါတယ်။1989ခုနှစ်ဆိုဗီယက်ပြည်တော်စုပြိုကွဲပြီးတဲ့နောက်စစ်အေးခေတ်ပြီးဆုံးပြီလို့မှတ်ယူခဲ့ကြရာကနှစ်30ကျော်ကြာ2022ခုနှစ်ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်ပြီးတဲ့နောက်မှာစစ်အေးခေတ်တစ်ခေတ်ပြန်လည်စတင်ခဲ့ပြီလို့ဆိုရမယ့်အနေအထားဖြစ်လာပါတယ်။ယူကရိန်းစစ်ပွဲဟာအနောက်ဥရောပနိုင်ငံတွေအဖို့နောက်ဖေးအိမ်မီးလောင်တဲ့သဘောမျိုးဖြစ်ပြီးအချိန်မရွေး၎င်းတို့စီကျူးကျော်မှုဒါမှမဟုတ်စစ်ပွဲရောက်လာနိုင်တယ်လို့ကဲဖြတ်ကြပြီးယူကရိန်းကိုတက်ဆွမ်းသမျှလက်နက်ကူညီပေးတာနိုင်ငံကာကွယ်ရေးအသုံးစည်တိုးမြင့်တာတွေတပြိုင်တည်းထဲလှုံ့ဆော်ကြတာကြောင့်ဥရောပအရှေ့လက်ပိုင်းတို့မှာစစ်ပွဲရဲ့အကျိုးဆက်တွေတွေ့မြင်လာနေကြရတာပါ။အဲ့လိုကာလမှာအစ္စရေးကဂါဇာကမ်းရောင်ဒေသမှာနေထိုင်ကြတဲ့ပါလက်စတိုင်းနှစ်သန်းကျော်ကိုလူမျိုးတော်တပ်ဖြတ်မှုတွေကျူးလွန်နေခြင်းပါလက်စတိုင်းအရေးကိုဘယ်လိုဖြေရှင်းလို့ရမလဲဆိုတဲ့အဖြေမရသေးခင်မှာအစ္စရေးကစစ်မျက်နှာနောက်တစ်ခုအနေနဲ့အီရန်ကိုပစ်ခတ်တိုက်ခတ်ခဲ့ပြီးအီရန်ရဲ့ထိပ်တန်းစစ်တပ်ခေါင်းဆောင်များပြားကိုပြစ်မှတ်ထားလုံခြံတပ်ဖြတ်ခဲ့ပါလေ။အနုပြုလက်နက်ထုတ်လုပ်ဖို့ကြိုးပမ်းနေတယ်ဆိုတဲ့ဆွဆွဲချက်နဲ့အတူအမေရိကန်ပြည်ထောင်စုကပါအီရန်ကိုဘုံကျဲတိုက်ခတ်ခဲ့ပြန်ပါလေ။အနုပြုလက်နက်ထုတ်လုပ်ဖို့ကြိုးပမ်းနေတယ်ဆိုတဲ့ဆွဆွဲချက်နဲ့မကြသေးခင်ကအမေရိကန်ပြည်ထောင်စုကလည်းအီရန်နိုင်ငံကအနုပြုသုတေသနလုံဆောင်တဲ့နေရာတွေကိုဖြတ်အားပြင်းတဲ့ဘုံတွေနဲ့စတင်ကျဲချခဲ့တဲ့အချိန်မှာကမ္ဘာကြီးကစစ်နှခမ်းကိုနင်းမိတဲ့အနေအထားအထိရောက်ရှိခဲ့တာဖြစ်ပါလေ။ကမ္ဘာရဲ့အခြားတစ်ဖက်အရှေ့ပြားမှာတော့ထိုင်ဝမ်ကိုတရုတ်ပြည်မှကြီးတဲ့ပြန်ပေါင်းစည်းဖို့အင်အားသုံးတိုက်ခတ်လာမလားဆိုတဲ့စိုးရိမ်မှုထိုင်ဝမ်ကိုတိုက်ခတ်ရင်အရှေ့ပြားမှာအမေရိကန်နဲ့တရုတ်တို့စစ်ဖြစ်မလားဆိုတဲ့စိုးရိမ်မှုလည်းမြင့်တက်လာနေတာဖြစ်ပါလေ။ကမ္ဘာကြီးမှာစူးမိုးနိုင်ဖို့စစ်မှတ်နည်းနဲ့ဖြေရှာကြမယ့်လားလာတွေမြင့်တက်နေချိန်မှာတဆင့်ကန်စစ်ပွဲတွေကနေအင်အားကြီးနိုင်ငံတွေတိုက်ရိုက်စစ်ခင်းကြမလားဆိုတဲ့စိုးရိမ်မှုတွေပေါ်ထွက်လာနေချိန်မှာမြန်မာနိုင်ငံကပြည်ရင်းစစ်ပြီးအလဲရောက်ရှိနေချိန်ဖြစ်ပါလေ။မြန်မာအရေးကိုကုလသမဂ္ဂလူအဖွဲ့အစည်းအာဆီယံလူအဖွဲ့အစည်းတွေကရောင်းဝယ်ဖြည့်ရှင်းမှုမတက်နိုင်တဲ့အနေအထားအခင်းချင်းမျိုးရောက်ရှိလာနေတာဖြစ်ပါလေ။ဒါပြင်ကမ္ဘာအင်အားကြီးနိုင်ငံတစ်နိုင်ငံဖြစ်တဲ့အိန္ဒိယတရုတ်နိုင်ငံရဲ့ဂျိုးစည်းဘွားကမြန်မာနိုင်ငံရဲ့အကြက်တဲတဲ့ရှက်နွယ်ပေါင်ဝင်လာနေတဲ့အနေအထားကမြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်ချုပ်ငြင်းရေးကပုံမှုရှုပ်ထွေးလာစေတာဖြစ်ပါလေ။မြန်မာအရေးကိုဖြည့်ရှင်းကြရမှာပတ်သက်ဆက်နွယ်တဲ့ဒိုင်းဟင်းသားလက်နက်ကိုင်ဖွဲ့တွေ၊ဗမာလက်နက်ကိုင် PDF ဖွဲ့တွေ၊အမျိုးသားညီညွတ်ရေးဆိုရနဲ့တဖက်မှာအစင်ဆက်အာဏာချုပ်ကန်ခဲ့တဲ့စစ်တပ်တို့ပြင်တရုတ်နိုင်ငံရဲ့ခန့်ကန်တော့ကိုလည်းမေ့ထားလို့မဖြစ်တဲ့အနေအထားရောက်ရှိလာနေတာတွေ့ရပါတယ်။မြန်မာအရေးမှာအနောက်နိုင်ငံတွေရဲ့အကူအညီအားပေးထောက်ခံမှု၊ကမ္ဘာအင်အားကြီးနိုင်ငံအမေရိကန်ပြည်တော်စုရဲ့ရည်တည်ထောက်ခံမှုတွေကိုမျှော်လင့်ဖို့မလွယ်ကူတော့တာအခုကာလမှာပုံမှန်ထင်ရှားလာခဲ့ပြီဖြစ်ပါလေ။အမေရိကန်ပြည်တော်စုကိုနိုင်ကအကျိုးစီးပွားပထမအကျိုးစီးပွားဒုတိယအကျိုးစီးပွားတတိယဆိုတဲ့ရည်တည်ချက်ကိုကင်ဆယ်လာခြင်းကမ္ဘာပေါ်ကအခြားနိုင်ငံတွေမှာဒီမိုကရေစီရေးအတွက်အင်တိုင်းအားတိုင်းကူညီမှုတွေမျှော်လင့်လို့မဖြစ်နိုင်တဲ့အနေအထားနဲ့ဒေသတွင်းမှာတရုတ်နဲ့အိန္ဒိယအင်အားကြီးနှစ်နိုင်ငံကြားကမြန်မာအဖို့တဆင့်ကန်စစ်ပွဲတွေပြိုင်ဘက်တွေအကြားဆွဲနှစ်မဲ့အားပြန်မှုတွေနဲ့မပါဝင်မိဖို့တတိကြီးစွာထားရမယ့်အခြေအနေမျိုးဖြစ်ပါလေ။ဒီလိုအနေအထားအခြေအနေမှာကမ္ဘာလယ်မှာလွတ်လပ်မှုဒဏ်သူညီမျှမှုစံနှုန်းတန်ဖိုးတွေထက်အကျိုးစီးပွားတွေကိုသာဦးစားပေးဆုံးဖြတ်ချက်ချနေကြတဲ့အချိန်မှာ မြန်မာစစ်အာဏာရှင်တွေအတွက်ခွင်လန်းတစ်ခုမဖြစ်အောင်စစ်အာဏာရှင်ဆန့်ကျင်အင်အားစုတွေကြားညီညွတ်မှုနဲ့တန်းတူညီမျှမှုမိမိတို့အဖွဲ့တစ်ဖွဲ့ချင်းရဲ့အကျိုးစီးပွားထက်နိုင်ငံတစ်ခုလုံးရဲ့အကျိုးစီးပွားကိုဦးစားပေးရည်တည်ကြဖို့ဆုံးဖြတ်ကြဖို့အရေးကြီးလာနေတာဖြစ်ပါတယ်။ပြည်ပအကူအညီထက်ပြည်ပဆွတ်ဖက်မှုတွေကိုတတ်နိုင်သမျှနည်းပါအောင်ရည်ရွယ်ချက်ရည်တည်ချက်ချင်းတူညီတဲ့အဖွဲ့အစည်းတွေကြားစုစည်းညီညွတ်မှုရှိဖို့အရေးကြီးလာတဲ့အချိန်အဆုံးဖြတ်ကာလကုတ်ကိုဖြတ်တန်းနေရခြင်းလို့ဆိုရင်မှားမယ်မထင်ပါဘူးခင်ဗျာ
Radio NUG သောတာရှင်များခင်ဗျာအခုဆက်လက်ပြီးတော့တော်လန်ဤတေဂီတာအစီအစဉ်မှာ PDF ရေးသားတည်ဆူထားတယ်တော်လန်ကြားဆိုတဲ့တော်လန်ဤတည်သချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.89 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဒိုင်းရိုက်ဖမ်းလို့နိုင်စေပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေတာပို့တာလာပါလိမ့်ရှင်။မြေသားညီမတွေအစိုးရရဲ့စက်တွေရဲ့တရင်အချက်အလက်တွေလူပညာဝေကြီးဌာနကထုတ်လွှင့်နေတဲ့ ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်